ပြည်ပရောက်ရင်းနှင်းအစိုးရနှင့်မြို့တော်ကိုထိန်းချုပ်ထားတဲ့ရှီယာတပုံတွေအကြားဇနီးဘာမှာလုပ်တဲ့ညဉ့်ညံရေးဆွေးနွေးပွဲတွေသဘောတူညီချက်မရဘဲအဆုံးသတ်သွားပြီလို့ရင်းနှီးနိုင်ငံဆိုင်ရာကုလသမဂ္ဂထူးတန်တမန်ကအတောက်ကြနေမှာပြောပါတယ်။တပုံတွေကမြို့ကြီးမြို့ငယ်တွေကနေစုတ်ခွာအစိုးရကိုထောက်ခံတဲ့အနေနဲ့ Saudi Arabia ကဥဆောင်ပြီးလေကြောင်းကတိုက်နေတာတွေ yes ဆိုတဲ့အချက်တွေပါတဲ့အပြစ်ခတ် yes ဆေးရဲကိုနှစ်ဖက်စလုံးကသဘောကျကြပြီးမဲ့သဘောတူညီချက်တစ်ခုရအောင်တော့မလုပ်နိုင်ခဲ့ကြဘူးလို့ကုလသမဂ္ဂထူးတန်တမန် Ismail Ul Sheikh Ahmed ကပြောပါတယ်။ဒါပေမဲ့လည်းသဘောတူညီချက်ရဖို့အချိန်တစ်ခုပဲစောင့်ရမှာဖြစ်ပြီးသူ့အနေနဲ့ကတော့အကောင်းမြင်ထားတယ်လို့ Old Sheikh Ahmed ကဆိုပါတယ်။ရေမြင့်နိုင်ငံမှာဟူတီလို့တည်ကြတဲ့ရှီယာတပုံတွေနဲ့တမရဟောင်း Ali Abdullah Saleh ကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကတစ်ဖက်တောင်ပိုင်းကတီချောက်ခွတ်ထွေရေးဝါဒီတွေဒေသတွင်းနဲ့လူမျိုးစုပြည်သူစစ်တွေ Sunni Islamic လက်နက်ကိုင်တွေနိုင်ငံတကာကအသိမှတ်ပြုထားတဲ့တမရ Abed Rabu Mansour Hadi ကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကတစ်ဖက်တိုက်ခိုက်နေကြတာပါ။တမရ Mansour Hadi အစိုးရဟာ Saudi Arabia မှာအခြေစိုက်နေတာဖြစ်ပါတယ်။